ထိုင်းနိုင်ငံစမုတ်စခွန်ကရိုင်မှာမလ၁၇ရက်နေ့ကတန်ရာရှိပါတယ်ဒီသတင်းကိုVOA သတင်းတောက်မအေးမှာကသတင်းပေးပို့ထားပါတယ်
ထိုင်းနိုင်ငံစမုတ်စခွန်ကရိုင်မှာမလ၁၇ရက်နေ့ကရုတ်တရက်တေဆုံးသွားခဲ့တဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေကိုထောက်ပံ့ပေးနေတဲ့ထောက်ပို့တအုပ်ဖြစ်တဲ့စောသားတေဆုံးမှုနဲ့ပတ်သက်လို့တေဆုံးချိန်မှာသူ့ရဲ့ခန္ဓာကိုယ်ပေါ်မှာသာမန်မဟုတ်တဲ့လက္ခဏာတွေတွေ့ရတယ်ဆိုပြီးသူ့ရဲ့လုံဖော်ကင်ဘက်တွေကသူ့ရဲ့ရုပ်ပုံကိုကင်ဆောင်ပြီးရင်ခွဲစစ်
ော့ကိုသားရဲ့အပုံနဲ့ပေါ့နော်ကိုသားရဲ့ဒီတည်ဆုံးမှုရဲ့အပုံကဟိုသမဲ့ပုံနဲ့မတူတဲ့သမလို့ကိုဒီမလေးတို့ကတောင်းဆိုခင်ရခဲ့တယ်ရခဲ့တော့ကိုသားယုံလောက်တော့ဖွဲစိတ်ပြီးတော့မှကိုသားကဒီချူဝါပြီးပေါ့နော်မင်းတို့ကသတ်ဖို့မင်းလေးတနည်းခဏလေးကရှင်ဒီပလိညုံးနေမှာကလဲကြတော့ဒီမှာမိတို့ကိုယ်တိုင်နဲ့တိုက်ရောက်ပြီးတော့အပုံစက်ကွာပတောင်းခုခဲ့တာပေါ့ရှင်။သမုံစားဖို့မှာပဲရှင်။အဲ့ဒါကတော့အခုမိသားစုကိုသားရဲ့မိသားစုတွေလည်းပါပါတယ်ရှင်။ဒီမှာမိတို့သွားတဲ့နေရာရှင်။အဖြေတော့မသိရသေးဘူးရှင်။အဲ့ဒီအဖြေကို45ရက်ဟိုဆောက်ရတယ်ပေါ့ရှင်။ဘာဖြစ်လို့လဲဆိုတော့အဖြေအချက်ချင်းမထွက်ဘူးလို့သူတို့ပြောထားလို့ဒီမှာမိတို့ကတော့ဆောက်ရမှာပေါ့နော်
။တိဆုံးသူရဲ့ရုပ်လက္ခဏာဟာအစိမ့်တဲ့ပုံစံဖြစ်နေတဲ့အတွက်ရွေးဦးတော်လံရေးအတွက်ထောက်ပံ့ရေးလှုံ့ဆော်နေသူတချို့ကတန်တရားရှိနေတာပါစောသားတည်ဆုံမှုနဲ့ပတ်သက်လို့လည်းအခုလိုပြောဆိုသွားခဲ့ပါတယ
်ပတ်ပြည့်လဲဆိုတော့ကိုသားရဲ့ရုပ်လောင်းကိုသမဲ့ပုံစံနဲ့မတူလို့ညီမလေးကဟိုစစ်ဆေးမှုကိုပေါ့နော်တောင်းဆိုခဲ့တာပဲရှိတယ်ရှင
်
ဟိုညီမလေးသူ့မိမနဲ့စကားပြောရအလောက်ကပေါ့နော်တည်ဆုံမှုကိုညီမလေးမေးခဲ့တယ်ပေါ့နော
်
အဲ့ဒီတော့မလို့ညီမမေးခဲ့တယ်ပေါ့ညီမလေးကြီးကိုသားကဘယ်လိုမျိုးသူဆုံးတာလဲပေါ့နော
်
ညီမလေးကပြောတယ်ကိုသားကအလုတ်ဟိုအလုတ်သွားတယ်ပေါ့နော်ဒီပစ္စည်းတွေအထောက်ပို့တယောက်အနေနဲ့ဆိုတော့လေပစ္စည်းတွေလိုက်တယ်တယ်ပြီးတော့အချိန်နောက်ကျလင်းမှပြန်လာတယ်ပေါ့နော
်
ပြန်လာပြီးတော့သမီးစားတယ်7နှစ်လောက်မှအဲ့ရထဲမှဝင်တယ်ပေါ့နော
်
7နှစ်လောက်မှအဲ့ရတွေထဲမှသေးတွေပေါက်ချပြီးတော့ဟိုပစ္စကသွေးအံ့နေပြီးတော့မိစ္ဆာကတွေးအဲ့လေပေါ့နော်ပြီးတော့နှခေါင်းကတွေးထွက်တယ်တွေးထွက်တော့သူတို့တွေကဟိုဆင်းရုံပို့တယ်ပေါ့နော်ဆင်းရုံရောက်มาတည်ဆုံးတယ်လို့ပြောပါလေရှင
်သောသားဟာကရင်ပြည်နယ်အတွင်းကစစ်ကောင်စီကိုစန့်ကျင်တော်လှန်နေတဲ့စစ်ကြောင်းတွေကိုထောက်ပံ့ပေးနေသူတို့ဦးဖြစ်ပါတယ်သူဟာထိုင်းနိုင်ငံထဲမှာပရဟိတလုပ်ငန်းတွေလှုပ်ဆောင်နေတဲ့ကိုသားဖောင်ဒေးရှင်းကိုဦးဆောင်နေသူတို့ဦးလည်းဖြစ်ပါတယ်သူရဲ့အလောင်းကိုတော့စမော့စခွန်ခရိုင်ထဲကဖုန်ကြီးကျောင်းတစ်ခုမှထားပြီးမတ်လ16ရက်နေ့ကတော့ရင်ခွဲစစ်ဆေးခဲ့ပါတယ်စစ်ဆေးချက်အပြည့်ကိုတော့45ရက်ကြာမှသိရမယ်လို့ဆိုပါတယ်သူဟာကရင်လူမျိုးတစ်ယောက်ဖြစ်ပြီးတေဆုံးချိန်မှာအသက်38နှစ်အရွယ်ရှိပြီဖြစ်ပါတယ်ရှင်